ကရင်ပြည်နယ်မြဝတီမြို့အနီးမှာ KNU KNLA ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာဒီကနေ့မနက်အစောပိုင်းတုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကနေ့စဉ်နှီးပါရှိနေတာပါ။မနေ့တုန်းကလည်းလက်နက်ကြီးနဲ့လေကြောင်းကနေတိုက်ခိုက်လို့ထိခိုက်သေးဆုံးသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြဝတီဘက်ကတိုက်ပွဲစီရင်အခြေအနေတချို့ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့တဝိုက်မှာ KNU KNLA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်နေပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါ။ဒီကနေ့ဇူလိုင်လ6ရက်နေ့မနေ့အစောပိုင်းမှာတော့မြဝတီမြို့နီးပွင့်လင်းအေးမြန်ရွာမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီး KNLA PD ရဲ့ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါရယ
်ဒီနေ့မနေ့ကနေစပြီးမြောက်ပြည်မှာတိုက်ပွဲဖြစ်တယ်ပေါ့အဲဒါတော့မြောက်ပြည်မျိုးရဲ့နီးနာနော်တုံးဒရာလို့ခေါ်တာပေါ့နော်အဲပွင့်လင်းအေးမြန်လို့လည်းခေါ်တယ်အဲဒီရွာနာမှာတိုက်ပွဲဖြစ်တယ်တိုက်ပွဲဒီလက်နက်ကြီးနဲ့ရန်ကန်ပြည်နယ်ကသူတို့ KNU KNLA ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူအောင်တက်ဖွဲ့ဆိုတော့အားလုံးကနေဒီစကူရင်းနဲ့တိုက်ပွဲခီးတိတိုက်ပွဲဖြစ်တယ်။ခီးတိတိုက်ပွဲဖြစ်တော့ဟို9ရက်နေ့ကဆိုလို့ရှိရင်အသက်25နှစ်အရွယ်ဦးပြဝင်ဆိုတဲ့လူကပုံရိပ်ကျင်ဘုံကြီးရောင်းဝင်းနဲ့မှမိုင်းရင်းပြီးတော့ပြေးဆုံးသွား။သူတို့ကဘယ်လိုဆိုမှ PDF ကြီး KNU KNLA ဒီနားကိုဝင်ထွက်နိုင်တယ်ဆိုတော့အစ်ကြီးမျိုးနဲ့သူကမိုင်းထောင်လာတာ။ဘုံကြောင်ဝင်းနဲ့မှကိုထောင်လာတာဟုတ်ကဲ့
။ဒီကနေ့တိုက်ပွဲကပြင်းထန်တဲ့အကြောင်းဒေသခံတဦးကလည်းပြောပါတယ်။ဒေသခံတွေအတွက်ကတော့မင်းရင်တန်တွေလက်နက်ကြီးတန်တွေကြားရင်ကိုပဲစိုးရိမ်ထိတ်လန့်နေကြရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်
။မြစ်ကဟောမြစ်ပလင်းမြိုင်နဲ့ဒီဟိုလေတုံးတရာနဲ့အဲ့ဒီဘက်ကိုပြန်ဖြစ်တယ်မြစ်ပလင်းမြိုင်တော့မဟုတ်ဘူးအလီကီကောလေးအသွားနှမ်းမှာပေါ့အဲ့လိုပြန်လီတီကောနဲ့မြစ်ပလင်းမြိုင်သွားတဲ့ဂျာထဲမှာဖြစ်နေတာဒီကုန်းကုန်းသွားကွမ်းကွမ်းနဲ့အဲ့ဒါသမီးဦးတဲ့သမီးဦးနှီးဦးလေးအောင်လောက်တယ်မီးလည်းတစ်ချက်ပြတ်သွားတယ်အဲ့ဒီဒီဘက်ကိုလို့ဆိုတာသမီးဦးတဲ့ရမလားထားပြရမလားအဲ့လိုဖြစ်နေတာမီးကုန်းနာပဲနီးနာတယ်လို့ဟုတ်လားအဲ့တော့ကျဲထားတယ်ပဲအပြစ်တာတော့ဘယ်ဘက်ကပြစ်လဲတော့မသိဘူ
းဒီကနေ့တနေ့လုံးလက်နက်ကြီးစံတွေကြားနေရပြီးပြီးခဲ့တဲ့ရက်ကလည်းလက်နက်ကြီးကြီးစံတွေကြားရောက်ပတ်ကွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့လည်းပြောပါတယ်ဘရင်မျိုးသားစီယုံတက်မာ6ထိန်းချုပ်ရာကျိုင်းစိတ်ကြီးမြို့နယ်ထဲမှာလည်းဒေသခံပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့တခန်း၃ခုနဲ့စစ်ဆေးဂိတ်တစ်ခုကိုဇွန်လ29ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။